အာဖဂန်နစ္စတန်မှာဒီကနေ့ကျင်းပတဲ့သမရရွေးကောက်ပွဲမှာအာဖဂန်တွေရဲ့ရင်းပြန်ပြီးတော့မဲပေးနိုင်ဖို့ပါကစ္စတန်အစိုးရကနေဆက်ကိတ်ဒီကိုပြန်ဖွင့်ပေးလိုက်ပါတယ်အာဖဂန်နစ္စတန်ဘက်ကအချိန်ကပ်ပြီးတော့အခုလိုတောင်းဆိုတာဖြစ်ကြောင်းပါကစ္စတန်နိုင်ငံရေးဝန်ကြီးဌာနကဒီကနေ့ပြောပါတယ်အာဖဂန်နစ္စတန်မှာကျင်းပတဲ့ရွေးကောက်ပွဲအနောက်ရှေ့မှာဖြစ်စီဖို့ရည်ရွယ်ပြီးတော့နေဆက်ကိုစနေနေ့တနင်္ဂနွေနေ့ဒီမှာပိတ်ထားမယ်လို့ပါကစ္စတန်ဘက်ကပြောထားတာပါတာလီဘန်စစ်သည်ကြွတွေကိုပါကစ္စတန်ကအကာအကွယ်ပေးနေတယ်လို့အာဖဂန်နစ္စတန်ကအချင်းချင်းဆွဆွဲထားပြီးတော့ပါကစ္စတန်ဘက်ကလည်းအထက်ထက်အခါခါညှင်းဆူထားပါတယ်။မဲယုံတွေကိုတိုက်ခိုက်မယ်လို့တာလီဘန်တွေကချင်းချောက်ထားတဲ့ကြားမှာပဲအခုလိုနေဆက်ကိုဖွင့်လိုက်တာလည်းဖြစ်ပါတယ်။မဲပေးခွင့်ရှိသူ6000လောက်အနေနဲ့အန်ဒီရဲမကြုံကျင်ရင်မဲထွက်မပေးဘူး။အိမ်မှာပဲနေကြဖို့အစွန်းရောက်တွေကတော့တတိပေးထားပါတယ်။ဒီကနေ့မှပဲဒီတောင်ပိုင်းမြို့ကန္ဒဟာမှာမဲယုံအပြင်ဘက်မှာဘုံပေါက်ကွဲတာကြောင့်လူ15ဦးလောက်ဒဏ်ရာရသွားပြီးတော့လွန်ခဲ့တဲ့သတင်းပတ်အတွင်းကလည်းသမရရဲ့မဲဆွေစီရင်ပွဲမှာအကြမ်းဖက်တိုက်ခိုက်တာကြောင့်လူ26ဦးသေဆုံးသွားပါတယ်။အခုခါမှာနိုင်ငံတော်ကမဲယုံပေါင်း4000လောက်မှာလုံခြုံရေးတွေတောင်းနေတီချထားပါတယ်။ဒီရွေးကောက်ပွဲမှာသမရအာရှရက်ဂါနီနဲ့သူ့အစိုးရအဖွဲ့ရဲ့အကြီးအကဲဝန်ကြီးချုပ်ယာဒူမျိုးတာဝန်ထမ်းဆောင်နေသူအဗ်ဒူလာတို့2ဦးအဓိကရှင်ပြန်ကြမှာပါခင်ဗျာ။